လိုင်းသားရစက်မှုဆောင်ကအလုံသမားတွေဟာဒီနေ့ဆန္ဒပြပွဲမှာအခြေခံလောက်ခလားစာကို1,500ကျပ်သတ်မှတ်ပေးဖို့တောင်းဆိုခဲ့ကြသလို2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပေးဖို့အတွက်လည်းတောင်းဆိုခဲ့ကြပါလေ။ဆန္ဒပြအလုံသမားတွေဟာလိုင်းသားရမြို့နယ်မိကွက်ဈေးအောက်ထိပ်ကနေမြို့နယ်အာကစားကွင်းထိဒီနေ့မနက်ကလမ်းလျှောက်ချီတက်ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြအလုံသမားတွေရဲ့တောင်းဆိုချက်ကိုစံကောင်းပီနန်အိမ်ဆက်ရုံအခြေခံလုံသမားအဖွဲ့ကကိုသားစဉ်ကအခုလိုပြောပါတယ်
ကျွန်တော်ဒီမှာဆိုတော့ဆက်တဲ့ချက်ရှိပါတယ်ကျွန်တော်တို့တနေ့တော့က7နာရီမှ9:00ရရှိရေးအလုံးသမားဥပဒေပါစုပေါင်းတောင်းဆိုမှုခွေးကာဝယ်ဆောက်ရှောက်ရေးလောက်ခန္ဓာသဘောတူညီချက်တွေအလုံးရှင်တပတ်သက်စင်မြတ်မထည့်သွင်းရေးတပတ်သဘောကိုစာစုချုပ်ဖို့အလုံးရှင်အရေးယူရေးညီပွားကိုမြောက်ခွန်သားဖွဲ့မှညီနိုင်ပြိုင်ဖွဲ့သို့ပြောင်းလဲတောင်းမပေးရေးခွန်သားကောင်ဆောင်ပြိုင်မလိုက်တော့အလုံးရှင်အရေးယူရေးလို့တဲ့ညီနိုင်ပြိုင်ဖွဲ့အတွင်းကပြောင်းလဲတောင်းပေးရေးမင်းနဲ့လုံသမားမြောက်လားစားလုံသမားပြိုင်ဖွဲ့တတ်မှတ်ရေးလုံသမားလက်သမားစန္ဒရေးညီနောက်ကြီးဖွဲ့စုအခြေခံဥပဒေပြင်ဆင်ပေးရေးအဲ့ဒါစ
စနာပြသူတွေဟာလောက်ခလာသာတုံမြင်ရရှိရေးအပြင်အလုံရှင်နဲ့အလုံသမားကြားနှစ်ပတ်ဘောတူချုပ်သူထားတဲ့အစာချုပ်တွေကိုချိုးဖောက်တဲ့အလုံရှင်တွေကိုအေးအေးယူပေးဖို့ကိုလည်းတောင်းဆိုခဲ့ကြပါလေ။ဒီနေ့ဆန္ဒပြပွဲကိုလိုင်းသာယာမြို့နယ်ကစံကောင်းပီနန်အိဆက်ယုံ၊ဂဲလန်အိုရှင်အေဂန်ဆက်ယုံကအလုံသမား200ကျော်လောက်ပူးပေါင်းပါဝင်ခဲ့ကြပြီး2008ဖွဲ့စည်းပုံအခြေခံဥပဒေကိုအလုံသမားလယ်သမားတွေရဲ့ဆန္ဒနဲ့အညီပြင်ဆင်ပေးဖို့ကိုလည်းတောင်းဆိုခဲ့ကြပါလေ။လာမယ့်2015ရွေးကောက်ပွဲမှာလည်းအလုံသမားတွေဘက်ကရည်တည်ပေးမယ်လွတ်တော်ကိုယ်စားလှယ်တွေကိုလိုလားကြောင်းဂဲလန်အိုရှင်အေဂန်ဆက်ယုံအခြေခံလုံသမားအဖွဲ့ကမလှလှကပြောပါလေ
ကျွန်တော်တို့အခုကျွန်တော်2000ကျင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ထားတယ်ကျွန်တော်တို့လွတ်တော်တွေကိုယ်စားလှယ်တွေအလုံသမားမှာရည်တည်ပေးမဲ့လူတွေတဲ့ဘာမှလည်းကျွန်တော်တို့အပြူမဲ့သဲဝဲတော်မတွေ့ရဘူးအရက်ရောင်တော်မတွေ့ရဘူးကျွန်တော်တို့မှာအလုံသမားတွေမနှဲရုံးငန်နေရတာဘသူရည်တည်ပေးမှာလဲအဲ့တော့ကျွန်တော်တို့ဒီ2000ကျင်ဖွဲ့စည်းပုံကိုလည်းပြင်ဆင်နေတယ်2014-2015အတွက်ရွေးကောက်ပွဲကိုလည်းကျွန်တော်တို့အလုံသမားမှာတကယ်ရည်တည်ပေးပြီးတော့လုပ်ပေးမဲ့လူကိုပဲကျွန်တော်တို့ကမဲပေးဖို့ဆုံးဖြတ်ထားတယ
်အခုလို2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအလုံသမားတွေတောင်းဆိုတာဟာပထမဆုံးအကြိမ်ဖြစ်ပါလေဆက်ရုံအလုံသမားတွေအပြင်လယ်သမားတွေအနေနဲ့လည်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့တောင်းဆိုတဲ့ကြောင်းဒီနေ့ဆန္ဒပြပွဲမှာပူးပေါင်းပါဝင်ခဲ့တဲ့88မျိုးဆက်ငင်းငင်းနဲ့ပွင်လင်းလူဖွဲ့စည်းကအလုံသမားရေးကူညီဆောင်ရွက်ပေးနေတဲ့မတ်တတ်အောင်ကပြောပါတယ်
ဒီနေ့တောင်းဆိုတဲ့တောင်းဆိုချက်တွေအမှကြီးကြီးတယ်တောင်းဆိုချက်တွေကလက်ရှိရင်ဆိုင်နေရတဲ့အလုံသမားတွေရဲ့အခက်အခဲတွေကိုသူတို့တောင်းဆိုထားတာတွေတွေ့ရတယ်နောက်တစ်ချက်အနေနဲ့ဆိုဒီပွဲရဲ့ထူးခြားချက်ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဒီအလုံသမားတို့ကနေတောင်းဆိုလာတာဒါ implement ထူးခြားချက်ပဲဒီအရင်တော့ဆိုအလုံသမားတွေဒီအလုံသမားအခွင့်အရေးကိုဒါသူတို့တောင်းဆိုလေးရှိတော်လဲပဲဒီတစ်ခေါက်မှာသူတို့တွေရဲ့အခွင့်အရေးအပြင်ကိုနိုင်ငံမှာဒီနေ့ဒီအချိန်မှာတကယ်လိုအပ်ချက်ဖြစ်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုသူတို့တွေဟာဒီဆန္ဒထုတ်ပေါ်မှုမှာပါဝင်လာတာဖြစ်တဲ့အတွက်ဒါဟာထူးခြားချက်ဖြစ်တယ်လို့ဒီလိုပဲနောက်ထပ်လဲပဲအလုံသမားလဲမားတွေအကုန်လုံးကနေပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာပူးပေါင်းပါဝင်ဆောင်ရွက်ကြပါလို့အမအနေနဲ့တိုက်တွန်းပါတယ
်။လိုင်းသာယာမြို့နယ်ကအလုံသမားတွေရဲ့ဆန္ဒပြပွဲကိုမြန်မာနိုင်ငံလုံးဆိုင်ရာအလုံသမားတမကကွန်ရက်88မျိုးသက်ငင်းငယ်ရင်းနဲ့ပွင်လင်းလူဖွဲ့စည်းကအဖွဲ့ဝင်တွေနဲ့အလုံသမားရေးကူညီဆောင်ရွက်နေသူတွေလည်းပူးပေါင်းပါဝင်ခဲ့ပါတယ်ခင်ဗျာ။